ထက်နိုင်ငံမှာလူသမားတွေကိုအဲ့မှစေခိုင်းလို့ရှင်ရှင်ဒံငွေနဲ့ထောင်ငံပူတော်ပြီးတော့ပြစ်ပေးနိုင်တဲ့ဥပဒေကိုပြင်ဆင်ရေးဆွဲလိုက်တာဟာမြန်မာရွှေ့ပြောင်းလူသမားတွေအတွက်အကျိုးရှိနိုင်တဲ့အကြောင်းထက်နိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုတော်ညီကြိုင်းမှုဥထွတ်ချက်ကပြောပါတယ်မြန်မာနိုင်ငံကရွှေ့ပြောင်းလူသမားတွေတန်းနဲ့ချီပြီးတော့ရှိနေပြီးတော့ဒီအများစုကလူသမားအခွင့်အရေးချိုးဖောက်ခံရတဲ့အကြောင်းထက်နိုင်ငံမှာရှိနေတဲ့မြန်မာလူသမားတို့တွေအတွက်လက်နာနေရပါတယ်မြန်မာဆိုရလည်းနဲ့ဒီလိုလူတွေအတွက်ကောက်ွယ်ပေးတယ်လို့ဆိုပါတယ်ထိုင်းဆိုရကတနင်္လာနေ့မှာထုတ်ပြန်တဲ့ဥပဒေသင်းနဲ့ပတ်သက်ပြီးတော့ကိုယ်စော်ဝင်းနိုင်ကဆက်သွယ်မှုနဲ့ကဥထွတ်ချက်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီထိုင်းဆိုရကလည်းရောအမိတ်ဆိုရကထုတ်ပြန်တာကထိုင်းနိုင်ငံမှာလုံးလုံးနိုင်ငံတွေရှိကြောင်းလို့ပြောရဆိုတော့အဓိပ္ပာယ်အကျိုးရှိတယ်လို့ပြောရပါတယ်အဓိကတော့ပေါ့လေပြဿနာဖြစ်လို့ရှိရင်သူတို့ထိုင်းဆိုရကိုချစ်ချစ်ရောက်ရောက်တိုင်ကြားနိုင်လို့ကပိုရှိရှိတယ်ကျွန်တော်တို့ကဥပဒေဘောက်ပဲရှိရှိတိကျတော့ကျွန်တော်မတိုင်ကြားနိုင်ဘူးစနေကြမတိုင်ကြားနိုင်ဘူးလို့ရှိရင်တော့ဘယ်မှလည်းပြောနေတယ်ဟိုအရေးယူဆောင်ရွက်မှုတွေလုပ်နေပါမယ်ကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့ဟိုစွာပေါက်တဲ့ဖွဲ့စည်းပုံစံနိုင်ငံတော်ဖွဲ့စည်းရောဒီကဒီမှာရှိတဲ့ဖွဲ့စည်းပုံပြီးတော့ထိုင်းဆိုရအောင်ကျွန်တော်ကဟိုဒီဇိုင်းမှတ်ပေါ့နော်ဒီလိုဒီကြည့်ဖြစ်ဖို့ဥပဒေတွေထပ်ပြီးတော့ဒီဒီထက်ပုံပြီးတော့စနေကြတော့ဒီမှာရကောက်ပြန်တော့ပြင်ဆင်ဖို့ဆရာတောက်လျှောက်တယ်လို့ကတောက်ထုတ်ခဲ့တာဆိုတော့ဘာလို့ဒါလဲကျွန်တော်တို့ဒီကတာထိုင်းနိုင်ငံမှာအရှင်ဆိုင်ရဲ့အဖွဲ့ကြီးတွေတောင်းဆိုပြီးရဲ့တကယ်တော့ရက်တတ်လို့ဖြစ်တယ
်ဒီလိုမျိုးဖြစ်နေတာတွေဟာအလို့သမားတွေကိုနိုင်ကသူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့ရပိုင်ခွင့်တွေကိုမသိလို့လားဒါမှမဟုတ်လို့ရှိရင်လည်းသူတို့အနောက်ကနေပြီးတော့ကိုယ့်ရဲ့အစိုးရအနေပေါ့နော်မြန်မာအစိုးရပဲဆိုပါစို့ကနေပြီးတော့မမမမသူတို့ကိုယ်စားရက်တည်ပြီးတော့သူတို့ရဲ့အခွင့်အရေးတွေကိုလှုပ်ဆောင်ပေးတာမှအားနည်းမှုရှိနေလို့လားဘာကြောင့်ပါလဲခင
်ဗျဒီကရက်ကျေးဇူးကျေးဇူးတွေကကျွန်တော်ဒီကုန်းကိုခံရတယ်ဥပဒေနဲ့အဖြစ်ခံရတယ်ဒီဖြစ်တဲ့ကျေးဇူးတွေပြည့်ခိုက်ပြခံရတယ်ဆိုတော့အဲ့ဒါကအဓိကတော့ဒီရှစ်ကြောင်းအလုပ်သမားတွေကိုယ်တိုင်ကသူတို့ရဲ့အလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဘူးတာနေတာတော့တစ်ပိုင်းပေါ့နောက်တစ်ခုကသူတို့ဘူးတာနေနေတယ်လေအစိုးရမဟုတ်တဲ့အဖွဲ့ကြီးတွေအားကောင်းတယ်နိုင်ငံတကာအဖွဲ့ကြီးတွေရောစောမိုးတဲ့အဖွဲ့ကြီးတွေပေါင်းပြီးတော့ဒီအလုပ်သမားတွေရဲ့အခြေအနေကိုစကဲမမကြည့်ကြနိုင်တယ်အထူးတော့ဒီလိုအထူးအဲ့ဒီကိစ္စတွေကိုအဓိကသူထိကျောက်ရောက်နေကျွန်တော်အကောင့်ရဲ့ဖော်နိုင်မှုသက်ဆိုင်ရာအစိုးရရဲ့အခမ်းအနားလုံးဝအရေးကြီးတယ်ကျွန်တော်တို့ပြောလို့ရတယ်ဥပမာအဖြစ်ကျွန်တော်တို့ဒီမှာအစိုးရဆိုရင်ကျွန်တော်တို့ရဲ့ရှစ်ကြောင်းလို့ဒီမားတွေကိုစနစ်စတ်ထောက်ခွဲဆိုပါအဲ့မှာတမအားနေခဲ့တယ်ဆိုတော့ကျွန်တော်တို့လောက်လူကြီးမရှိတဲ့ကမ္ဘောဒီးယားအစိုးရလောက်တော့ပဲဒီလိုထိုင်းစိုးရကိုထဲထဲဝုံဝုံပြင်းပြင်းထန်ထန်ကမ်းကွက်တာလို့စောင့်ကြည့်နေတာလို့အဲ့လိုမျိုးမတော့ဘူးအခုဆိုလို့ရှိရင်ကျွန်တော်တို့ရှင်းလုံးနားမှာကျွန်တော်ဒီမှာစိုးရနေတဲ့အမွေထူလာတဲ့4,000ကျော်သူတို့ပို့တယ်ဒါကကျွန်တော်တို့ကအင်မတန်မှကြီးမားတဲ့အခွင့်အရေးပဲတကယ်လို့များမြန်မာသူအနေနဲ့ရှေ့ကြောင်းလို့တပါးတွေပေါ့မြန်မာနိုင်ငံသားတွေကိုစိတ်ကောင်းစီရင်မှတကယ်ရှိတယ်တကယ်အကာအကွယ်ပေးနေတယ်ဆိုရှင်ဒီနေ့အချိန်မှာအင်မတန်မှဖြည်းဖြည်းချင်းချင်းလုံနိုင်တဲ့အခြေအနေဆိုတဲ့အနေနဲ့ကြိုးလို့ရတယ
်အလုကမားကြီးအပေါ်မြန်မာအစိုးရဘက်ကလှုပ်ဆောင်ပေးမှုအားနေတာစိတ်ဝင်စားမှုမရှိသလိုဖြစ်နေတာဟာတကယ်တကယ်ပြောရမယ်ဆိုရင်တော့ဒီအလုကမားကြီးဟာနိုင်ငံတော်အတွက်အခွင့်အရေးတွေလည်းအများကြီးရှာပေးနေတာပဲလေဆိုတော့ဒီလိုအခုလိုမျိုးရော်ရော်ရဲဖြစ်နေတာကဘ ਹੁ အစိုးရနိုင်ငံတော်အကြီးအကဲတွေဘက်ကအားနည်းချက်ရှိတာလားဒါမှမဟုတ်လေအောက်ခြေဝန်ထမ်းတွေဆိုကြပါလို့ထိုင်းဆိုလို့ရှိရင်ထိုင်းမှာရှိတဲ့မြန်မာတန်ရုံးမှာရှိတဲ့ဝန်ထမ်းတွေဘက်ကစိတ်ဝင်တစားလှုပ်ဆောင်ပေးမှုတတကျကျလှုပ်ဆောင်ပေးမှုအားနည်းတာလားဘယ်အဆင့်မှာကျွန်တော်တို့အဆက်တပြတ်နေတာလဲခင်ဗျအ
ဓိကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့အရင်ကကျွန်တော်တို့ကဒီစစ်အုပ်ချုပ်ရေးစစ်အာဏာရှင်စစ်အစိုးရတွေရောဒါအပြင်ပြောင်းလာတဲ့အခြေအနေရှိတာကိုတဖြည်းဖြည်းနဲ့တော့နည်းနည်းတော့တိုးပြလာလည်းရှိနေတယ်ဟိုလက်ရှိအနေထားမှာတော့အဓိကတာဝန်ရှိဆုံးကတော့ပြည်တော်စုအစိုးရပေါ့ပြည်တော်စုအစိုးရကစပစ်ကြတဲ့ဘူဝါဒတွေကိုချမှတ်မယ်တစ်ခါတည်းမှာလည်းအဲ့ဒီဘူဝါဒတွေကိုအကောင့်နဲ့ပေါ်တဲ့လူတွေကိုလည်းသူတို့ပြန်ကြည့်ချက်မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်အစိုးရပြောတဲ့ဒီပြည်သက်သနာလေးဟိုမရှိနိုင်ဘူးနောက်ပိုင်းတော့ကိုကိုယ်တိုင်ကမလုပ်တတ်ဘူးဆိုလို့ကျွန်တော်မှာပဲလုပ်တတ်တဲ့လူပုံကိုအဖွဲ့ကြီးတွေဒီမှာဒီမှာဟောဒီတော့မှာအများကြီးရှိတယ်အဲ့ဒီလူအခုဒီနေနဲ့ကလူပေါင်းစံပေါင်းများဆိုဒီနေ့ကမှလာတော့ပြီးတော့ချုံခံနေတဲ့လူတွေဆိုသူတို့တွေနဲ့တိတိယောအကာအကွယ်ပေးတယ်အစောကသူကပြောတယ်လို့ပေါ့သူ့သမားတွေကငွေကြီးပဲရှာပေးတာမဟုတ်ဘူးဒီပညာနဲ့အတွေ့အကြုံသူတို့ဒီမှာရတဲ့အတွေ့အကြုံဒီပညာနဲ့သူတို့ဘဝတွေအသက်တွေနဲ့ရှင်းပြီးတော့ဈေးလာပြီးတော့ကျွန်တော်မြန်မာနိုင်ငံခွင့်ပြုထိုးတက်ဖို့အများကြီးသူတို့အထောက်အကူပြုပြီးဆောင်ရွက်နေတာဖြစ်တယ်ဒါကြောင့်အဲ့ဒီလူတန်းစားကိုစဉ်းစားလိုက်အကာအကွယ်မပေးတာကျွန်တော်တို့လည်းလုံးဝစဉ်းစားလို့မရအောင်လားအစိုးရအနေနဲ့တိတိယောက်ယောက်အကာအကွယ်ပေးတဲ့အခြေအချောက်ပြီးလို့ကျွန်တော်နေပဲပြောချင်တယ်ဟုတ်ကဲ့
အဲ့ဒါကတော့ထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညီကြိုင်းမှုဥထုချစ်ကိုကိုယ်စားဝန်နဲ့ဆက်သွယ်မိနေကြတာပါ